ရိုမန်ကက်သလစ်ခရစ်ယာန်ဘာသာဝင်တွေရဲ့သာသနာပိုင်ပုယံမင်းကြီးဗနက်တစ်ရဲ့ဘာနာရင်းဖြစ်ခဲ့သူကိုပုယံမင်းကြီးရဲ့ကိုရီးကူတာစာရွက်စာတမ်းတွေခိုးယူပြီးစာနယ်ဇင်းသမားတဦးစီပေးပူခဲ့မှုဟာပြစ်မှုထင်ရှားတယ်လို့ဗာတီကန်ကတရားရုံးတရုံးကနေစနေနေ့ကဆုတ်ဖြတ်လိုက်ပါတယ်။ဒါပေမဲ့လည်းပုယံမင်းကြီးကပေါ်လိုဂေဘရီယယ်အမည်ရှိတဲ့ဒီပုဂ္ဂိုလ်ကိုပြစ်ဒဏ်ကနေလွန်ငင်းချမ်းသာ권ပေးလိုက်မယ်လို့ဗာတီကန်ပြောရေးဆိုခွင့်ရှိသူကဆိုပါတယ်။စနေနေ့ကတရားရုံးမှာတရားသူကြီးဂစ်ဆက်ဒိုင်လာထိုးကတရားသူကြီး၃ဦးပါအဖွဲ့ရဲ့ဂေဘရီယယ်အပေါ်ပြစ်ဒဏ်စီရင်ချက်အဖြစ်ထောင်ဒဏ်၁၈လချမှတ်ကြောင်းဖတ်ကြားကြေညာသွားခဲ့ပါတယ်။ဂေဘရီယယ်ဟာအသက်၄၆နှစ်အရွယ်ကလေး၃ယောက်ရဲ့ဖခင်ဖြစ်ပြီးတော့သူနဲ့အမှုတွဲတဲ့တပည့်တွေဖြစ်တဲ့ဗာတီကန်မြို့ကကွန်ပျူတာကျွမ်းကျင်သူကိုတော့တီးခြားတရားစစ်ဆေးစီရင်မှာဖြစ်ပါတယ်။မူလကတရားသူကြီး Gibson Dyler ထိုးက Gabriel အပေါ်ပြစ်ဒဏ်အဖြစ်ထောင်ဒဏ်36ချမှတ်ခဲ့ပေမဲ့ Gabriel ရဲ့တာဝန်ကြီးပြွန်စွာထမ်းဆောင်ခဲ့မှုနဲ့ပြစ်မှုမှတ်တမ်းကင်းရှင်းတာတွေကိုထောက်ထားပြီးချက်ချင်းပဲထောင်ဒဏ်18လချော့ပေါ်ချမှတ်ခဲ့တာပါ။ Gabriel ကပိုယမ်းမင်းကြီးရဲ့ကိုရီးကိုရာစာရဲစာတမ်းတွေကိုခိုးယူခဲ့ပြီးတော့ဗာတီကန်ဖျားရှခိုးကျောင်းထဲမှာဖောက်လွဲဖောက်ပြန်မှုတွေရှိနေတယ်လို့ဆွဆွဲထားတဲ့စာအုပ်တို့ကိုရေးသားနေသူစာနယ်သင်းသမားစီပို့ပေးခဲ့တယ်လို့ဝန်ခံထွက်ဆိုခဲ့ပါတယ်။ဂေဘရီယယ်ကသူ့ကိုခွင့်လွှတ်ဖို့ပိုယမ်းမင်းကြီးဘနက်ဒစ်စီကိုစာတစောင်ရေးသားပေးပို့ခဲ့ပါတယ်ခင်ဗျာ။